ရသမဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးလှယ်ဖြစ်တဲ့ Miss Renata Locke Desalien ဟာမကြာမီသူ့ယာဒူးတန်ကွန်ဆွန်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာသူတာဝန်ယူစဉ်ကာလအတွင်းလူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုအားနည်းခဲ့တာကြောင့်သူ့ကိုတာဝန်ကနေဖယ်ရှားခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတော့အခုလိုပြောဆွေးမှုဟာလူရိုးလှုပ်ဆင်တာဖြစ်ကြောင်းငင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါ UNDP ရဲ့မြန်မာဌာနကိုယ်စားလှယ် Miss Renata Locke Desalien ဟာ2014ခုနှစ်ဇန်နဝါရီလကစလို့2019ခုချိန်ထိမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့အကူအညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်လာသူဖြစ်ပါတယ် Miss Locke Desalien တာဝန်ထမ်းဆောင်စဉ်ကာလအတွင်းရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ထောက်ပြတာမျိုးမလုပ်ဘဲအစိုးရနဲ့အစဉ်ပြေအောင်သာဆက်ဆံလုပ်ကင်နေတယ်ဆိုတာသိရကြောင်းရန်ကုန်က BBC သတင်းတော့ဂျိုနာဆီရှာကိုကိုးကားပြီးမီဒီယာတွေကဖော်ပြခဲ့ကြတာပါ Miss Locke Desalien တာဝန်ထမ်းဆောင်နေတဲ့လက်ရှိ UNDP မြန်မာဌာနကိုယ်စားလှယ်ရဲ့ယာဒူးအဆင့်ကိုလည်းတိုးမြှင့်လိုက်တဲ့အတွက်ကြောင့်အဲ့ဒီနေရာအတွက်အလုံလျှောက်လော်တွေခေါ်ယူထားတယ်လို့ကုလသမဂ္ဂပြောခွင့်ရကဆိုပါတယ်ဒီဌာနကိုယ်စားလှယ်ရဲ့ယာဒူးတက်တန်းဟာပုံမှန်အဖြစ်3နှစ်ကနေ5နှစ်ထိဖြစ်တဲ့အတွက်ကြောင့်4နှစ်တက်တန်းရှိလာပြီဖြစ်တဲ့ Miss Locke Desalien အနေနဲ့အခုလိုအပြောင်းလဲဖြစ်ရတာဟာကုလသမဂ္ဂဌာနကိုယ်စားလှယ်တွေကြားပုံမှန်ပြောင်းလဲမှုတစ်ရပ်သာဖြစ်ပြီးသူ့ရဲ့လုံဆောင်ချက်တွေအားနည်းမှုနဲ့မသက်ဆိုင်ကြောင်း Miss Carnegie ကပြောပါတယ်
I wouldn't characterize her leaving early at all like I said the typical
Miss Locke Desalien အနေနဲ့ယာဒူးတက်တန်းမရှိနေထွက်သွားရတယ်ဆိုတာမျိုးလို့ကျွန်မမမြင်ပါဘူးကုလသမဂ္ဂဌာနကိုယ်စားလှယ်တွေရဲ့ယာဒူးတာဝန်တွေဟာတနိုင်ငံမှာ3နှစ်ကနေ5နှစ်အထိပုံမှန်ရှိတတ်ပါတယ်တစ်ခါကြေးဓာတ်တွေရော့မယ်တစ်ခါကြေးလဲပုံနိုင်ပါတယ် Miss Locke Desalien ဟာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတိုင်း၄နှစ်ခွဲရှိနေပါပြီဒါကြောင့်သူလဲကြောင်းမယ်ဆိုကြောင်းဖို့အချိန်ရှိနေပါပြီမြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေကြောင့်သူရသူကိုအစ်စ်မြင်လိုက်ပြီးနောက်ထပ်ဌာနကိုယ်စားလှယ်တစ်ကိုအမြန်ဆုံးခန့်နိုင်ဖို့လှုပ်ဆောင်ကြပါဒါမှလည်းမြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်
တချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကြံကြားရေးအရာရှိဦးရဲဝင်းကလည်း Miss Locke Desalien နဲ့ပတ်သက်လို့အခုလိုသတင်းတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း VOA ကိုပြောပါတယ
်ဖယ်ရှားရလည်းမဟုတ်ပါဘူးyeah the cookie ka you do a performance at baba no sign do you know the guy is again yeah le tu pong ma ma be tu tu a leading song pi lo me le now you do think of the you know a me out through advertise the travel to the tv yeah
da pyin kulatamaka atwin mu chou antonio guterres tan pe po me kat tat sa da song ko bbc tadin naw ka ko ka phaw pya ya ma raw miss locke desalien ye လုပ်ငန်းစွမ်းဆောင်မှုနဲ့ပတ်သက်လို့စာထဲမှာပြင်းထန်တဲ့သကလုံးတွေနဲ့တုံးတုံးဝေဖန်ထားပြီးရန်ကုန်ကကုလသမဂ္ဂအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်မှုတိတ်ကိုအားနည်းနေတယ်လို့တင်းမာမှုတွေရှိနေကြောင်းဖော်ပြထားတယ်လို့ဆိုပါတယ်ဒီလိုသတင်းပေါ်ကြားမှုနဲ့ပတ်သက်လို့ကုလသမဂ္ဂပြောခွင့်ရ Miss Carnegie ကတော့အခုလိုတုံ့ပြန်လိုက်ပါတယ်
We typically don't comment on leaked documents, but in this situation, what we would say is that you know all agencies, funds, and programs that are working in Myanmar are.
ဒီမှာလည်းခုလိုစိုက်ဝဲဆက်တန်းပေါက်ကြားမှုမျိုးနဲ့ပတ်သက်လို့ပုံမှန်အပြင်တုံ့ပြန်ပြောကြားတာမျိုးလုပ်လို့မရှိပါဘူး။ဒါပေမဲ့လက်ရှိအချိန်မှာမြန်မာနိုင်ငံအတွက်အကောင်းဆုံးဆောင်ရွက်ပေးနိုင်မှုမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေကြတဲ့ကုလသမဂ္ဂအဖွဲ့အစည်းတိုင်းဟာတစ်ဖက်နဲ့တစ်ဖက်အပြည့်အဝပူးပေါင်းဆောင်ရွက်နေကြပါလေဆိုတာကိုကျွန်မပြောလိုပါတယ
် Miss Locke Desalien ဟာ Ranger တွေလူအခွင့်အရေးချိုးဖောက်ခံရတာကိုဝေဖန်ပြောဆိုဖို့တာဝန်ပြက်ကွက်ခဲ့တယ်ဆိုပြီးဝေဖန်မှုတွေရှိပေမဲ့2016အောက်တိုဘာလရခိုင်တိုက်ခိုက်မှုနောက်ပိုင်း Miss Locke Desalien အပါအဝင်ကုလသမဂ္ဂနဲ့တာမတ်ကြီးတွေရဲ့မောင်းနှောခီးစဉ်လေ့လာမှုအပြီးရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ရခိုင်ဒေသလုံခြုံရေးတပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တီးကြလွတ်လပ်တဲ့စုံလမ်းမှုတွေလုပ်ဖို့ Miss Locke Desalien ကမြန်မာအစိုးရကိုတိုက်တွန်းပြောကြားခဲ့မှုပါတယ်။သူဟာမြန်မာနိုင်ငံမှာသက်ကလေး2000ကနေ2002ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာ UNDP လက်ထောက်ဌာနကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုသူဖြစ်ပါတယ်။ကနေဒါနိုင်ငံသူMiss Locke Desalien ဟာလွန်ခဲ့တဲ့10နှစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှတာဝန်ထမ်းခဲ့သူဖြစ်ပြီး သူရဲ့ကုလသမဂ္ဂ26နှစ်တာလုပ်တဲ့အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကသူဟာကနေဒါတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်ခင်ဗျာ။